in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့ညနေ6:00ခန်းနဲ့9:00အစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုမအီးတန်းစင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံကယူကရိန်းကိုလက်နက်တွေရောင်းချသွားမယ်လို့ပြောလိုက်ပါတယ်အီရန်နိုင်ငံမှာတော့ညပါတီပွဲသွားတဲ့လူငယ်230ကိုအီရန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မုံတိုင်းကြောက်တည်ဆုံသူဥယေဟာတရားကျော်သွားပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းတွေထဲမှာတော့
ဒီဝင်စာမထုတ်ခင်ခရေကလည်းဒီပြဿနာကဒီကိစ္စကသူတို့ဒီဥပဒေဌာနတို့သူတို့ဒီပညာရေးဌာနတွေဆရာကြီးဓာတ်ထဲမှာအဲ့လိုအိမ်မတရားမှု
ပညာရေးစနစ်ပြပြပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER အဖွဲ့ဝင်မူဝါဒရေးရာသုတေသနမူမတ်တူမှပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒါအပြင်လက်ပောင်းတောင်ကျင်းနီစီမံကိန်းအရေးမှာတည်ဆုံသွားကြရတဲ့လက်တူမကြီးမခင်ဝင်တည်ဆုံမှုပေါ်နောက်ဆက်တွဲဆန္ဒထုတ်ဖော်မှုအကြောင်းတွေအပြင်ခရစ်စမတ်နဲ့နှစ်သက်ကူရသည့်သချင်းပုံနဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်ဒါတို့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံအရှိချမ်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုတိုက်တဲ့နေရာမှာယူကရိန်းအစိုးရကိုအကူအညီပေးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိုကာကွယ်ရေးစွမ်းရည်တွေတိုးမြင့်လာအောင်လှုပ်ဆောင်ပေးဖို့ဆုံးဖြတ်ချက်ဟာယူကရိန်းနိုင်ငံရဲ့ရေရှည်ကာကွယ်ရေးစွမ်းရည်ကိုတိစောက်တဲ့နေရာမှာအကူအညီပေးဖို့နဲ့သူ့ရဲ့အချုပ်အခြာအာဏာနဲ့နေမီပိုင်ဆိုင်မှုကိုကာကွယ်နိုင်ဖို့ကြိုးပမ်းမှုနဲ့အတူလှုပ်ဆောင်သွားဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်အမေရိကန်ရဲ့အကူအညီတွေဟာခုခံကာကွယ်ဖို့တတ်တတ်ပဲဖြစ်တယ်လို့လည်းဒီကြေညာချက်မှာပြောထားပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ48တန်တန်ဖိုးရှိတဲ့ကာကွယ်ရေးအကူအညီထဲမှာတန်ကြက်ကကားတွေကိုတန်ပြန်ပစ်နိုင်တဲ့ဒုံးကျည်130နဲ့ဒုံးကျည်ပစ်လွတ်တဲ့ဆင်35ခုလည်းပါဝင်တယ်လို့ဒီကြေညာချက်မထုတ်ပြန်ခင်မှာပဲ ABC ရုပ်သံလိုင်းကပြောပါတယ်။ဒါပေမဲ့ဒီလက်နက်တွေပါမပါဆိုတာကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအတိအပြုပြောကြားခဲ့ခြင်းတော့မရှိခဲ့ပါဘူး။အမေရိကန်သမ္မတဒေါ်ထရမ့်ကတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးပုံမကောင်းမွန်ဖို့ပြောထားပြီးမဲ့အခုလိုယူကရိန်းနိုင်ငံကိုလက်နက်တွေကူညီပေးမဲ့အစီအစဉ်ကြောင့်သမ္မတရဲ့အစီအစဉ်ကိုချိန်ချောက်လာနိုင်ပွဲလည်းရှိနေပါတယ်။အခုလအစောပိုင်းတုန်းကတော့ယူကရိန်းနိုင်ငံကိစ္စရှေးမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကနိုင်ငံသားဆက်ဆံရေးကောင်းလာစေဖို့အတွက်အဓိကကျတဲ့တစ်ခုတည်းသောအတားဆီးဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရုရှားနိုင်ငံကိုတတိပေးခဲ့ပါတယ်ခင်ဗျာ။
Christmas နေ့မှာ San Francisco ကနိုင်ငံခြားခီးသွားရေးအလားအများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီးတော့ American အမျိုးသားတယောက်ကို FBI American ထောက်ဆိုင်ဌာနကဖမ်းဆီးခဲ့ပါတယ်။ California ပြည်နယ် Modesto ကအသက်26နှစ်အရွယ် Everett Aaron Jameson ကိုသတင်းပတ်အစောပိုင်းမှာဖမ်းဆီးခဲ့တယ်လို့ FBI ကတောက်ကြနေမှာကြေညာခဲ့ပါတယ်။Jameson ဟာ San Francisco ကနိုင်ငံခြားခီးသွားရေးအလားအများတဲ့အမှတ်39စေကန်းတရားကိုအဝေးထိန်းဖောက်ခွဲမှုတွေလုပ်ပြီးတော့ကြောက်လန့်ထွက်ပြေးကြသူတွေကိုမောင်းပြန် rifle နဲ့ပစ်ခတ်မဲ့သူ့အကြံစီကို FBI ဝန်ထမ်းဖြစ်မှန်းမသိအောင်လှုပ်ဝက်ထားသူတဦးကိုပြောကြားခဲ့တယ်လို့ပြောပါတယ်။အဲ့ဒီနေရာဟာလူကအများအားကြက်ညက်နေတဲ့နေရာဖြစ်တယ်လို့သူကနေတည်နေတဲ့နေရာဖြစ်လို့ဒီနေရာကိုသူရွေးချယ်ခဲ့တယ်လို့လည်း FBI ကပြောပါတယ်။ဒါပြင်လာမဲ့တင်းလာနေဟာ Christmas အားလည်းရဖြစ်တာကြောင့်အဲ့ဒီနေရာဟာထိုက်ခိုက်ဖို့အကောင်းဆုံးနေရာဖြစ်ကြောင်းသူဟာသိဖို့အဆင်သင့်ဖြစ်နေရာကြောင်းသူ့စီစဉ်တဲမှာလွတ်မြောက်အောင်ထွက်ပြေးဖို့မပါဘူးလို့လည်းပြောကြားခဲ့ကြောင်းပြောပါတယ်။သူ့အိမ်မှာသူ့ကိုယ်သူတက်သေးကြောင်းရေးထားတဲ့စာအပြင်တနက်နဲ့လက်နက်ခဲယမ်းတွေကိုလည်းတင်စီရမိကြောင်း FBI ကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပြစ်မှတ်ထားပြီးတော့အမေရိကန်ပြည်ထောင်စုကိုခီးသွွာလာခွင့်ပိတ်ပင်တာဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးတော့လုဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအယူခံတရားရုံးကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အမတ်ကိုအယူခံတရားရုံးကသူ့ရဲ့အမိန့်ကိုတောက်ကြနေမှာဆိုင်းငံ့ထားလိုက်တဲ့အတွက်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုမချနိုင်ပဲဖြစ်နေပါတယ်။ဒါကြောင့်သမ္မတထရမ့်ရဲ့ခီးသွွာလာခွင့်ကတော့အခုချိန်မှာအသက်ဝင်နေတော့မှဖြစ်ပါတယ်။အခုလာအစောပိုင်းကတော့သမ္မတထရမ့်ရဲ့ဒီခီးသွွာလာခွင့်ကန့်သက်တဲ့အမိန့်ဟာပထမဆုံးအကြိမ်အဖြစ်နဲ့အသက်ဝင်လာခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့ဇန်နဝါရီလသမ္မတထရမ့်ကခီးသွွာလာခွင့်ကန့်သက်တဲ့အမိန့်ကိုလက်မှတ်ထိုးချိန်ကစပြီးတော့ပထမဆုံးအကြိမ်အသက်ဝင်ခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ခီးသွွာလာခွင့်ကန့်သက်တဲ့အမိန့်ဟာတရားရုံးမှာအမိန့်မချနိုင်မနဲ့တနည်းလောက်ကြာနေခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကတော့အမျိုးသားလုံခြုံရေးအတွက်ကြောင့်လှုံ့ဆော်တာဖြစ်တယ်လို့ဆိုပါတယ်။ damai luemu go tau kane apa ni garo, tama ya mereka kueja sasa ni tabo, mosa ni go tamya lighta, pide sobi, timai go tasi bo tua, tiaswe kejarah pibare. Tama Trump kiri dala go kanda pipin ni mereka mapawan ni nengan caw nengan garo, Chad, Iran, Libya, Somali, Syria ni Yemen nengan ni pibare, kaya.
ကမ္ဘာတစ်ဝန်းကခရီးရန်ဘာသာဝင်တွေကခရစ်မတ်ပွဲတော်ကိုကျင်းပဖို့ပြင်ဆင်နေသေးမှာမွတ်စလင်များတဲ့နိုင်ငံတွေဖြစ်တဲ့အရှေ့လယ်ပိုင်းနဲ့အာရှနိုင်ငံတွေမှာတော့လုံခြုံရေးတိုးမြှင့်ထားပါတယ်။ပြီးခဲ့တဲ့တင်္ဂနွေနေ့တုန်းကလူဆယ်ယောက်သေဆေးခဲ့တဲ့ခရီးရန်ဖျားကြောင်းကိုအတိတ်ကဘုံခွဲတဲ့ဖြစ်ဖြစ်ပွားပြီးတဲ့နောက်ပိုင်းမှာတော့ခရစ်မတ်အကြိုနည်းနဲ့ခရစ ဒီကိစ္စကဘရိုဒီအင်ဒိုနီးရှားနိုင်ငံပိုင်းမှာတော့ဇန်နဝါရီလခုနှစ်နေ့မှာကြာရောက်မဲ့ကော့ပတစ်ခရီးယန်ပွဲတော်ကျင်းပမဲ့ဖျားเจ้าဝင်းကျင်မှာရှာဖွေစစ်ဆေးမှုတွေလုပ်မဲ့အကြောင်းအကြီးရေတွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်း2020ခုနှစ်တုန်းကလူစကိုးယောက်တိစေခဲ့တဲ့ခရီးယန်ဖျားเจ้าတွေကိုတိုက်ခိုက်မှုကိုစဉ်းစားပြီးတော့ဒီလိုထပ်မဖြစ်အောင်ဖျားเจ้าတွေရဲ့လု နေ့ကစပြီးတော့ 2018 နှစ်စဉ်အထိအမေရိကန်နိုင်ငံသား109သန်းဟာကာယထားလေယာဉ်တွေနဲ့စံချိန်တိခရီးသွားကြမယ်လို့ခန့်မှန်းထားပါတယ်။ဒက်စီစီတက်လာပေမဲ့လေပြီးခဲ့တဲ့ Christmas ရာသီနဲ့ရှင်ရင်ဒီနှစ်မှာခီးသွွားသူတွေက 3.1 ရာခိုင်နှုန်းပိုများတယ်လို့စစ်တမ်းကဖော်ပြပါတယ်။ခီးသွွားအများဆုံးနေရာတွေအဖြစ်နှစ်နှစ်ဆက်တိုက်ထိတ်တန့်နေရာယူထားတဲ့နေရာတွေကတော့ Walt Disney ကစားခွင့်ရှိတဲ့ Florida ပြည်နယ် Orlando မြို့နယ် California ပြည်နယ် Anaheim မြို့တို့ဖြစ်တယ်လို့ AAA ကဖော်ပြထားပါတယ်။
ဒီနေ့အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ယူရန်နိုင်ငံတီရန်မြို့မှာအရက်တီသားတွေတိုက်ကျွေးတဲ့ပါတီပွဲနှစ်ခုကနေလူငယ်အမျိုးသားနဲ့အမျိုးသမီး230ကိုယူရန်အာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်ရဲ့နိုင်ငံပိုင်သတင်းဌာနတပိုင်းလိုဖြစ်နေတဲ့ ISNA သတင်းအေဂျင်စီကပြောလိုက်ပါတယ်ဒီလူငယ်တွေကိုပါတီပွဲမှာအရက်တီသားတောက်စားမှုအမျိုးသားနဲ့အမျိုးသမီးတွေအတူတွဲကမှုစွဲချက်တွေနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ ISNA ကတောက်ကြနေမှာဖော်ပြပါတယ်အီရန်နိုင်ငံမှာအရက်တောက်တာနဲ့မိသားစုဆွေမျိုးမတော်တဲ့သတိအမျိုးသားအမျိုးသမီးတွေပါတီပွဲသွားတာဟာတရားမဝင်ဖြစ်ပါတယ်။အီရန်မျိုးမြောက်ပိုင်းကအဲ့ဒီပါတီပွဲနှစ်ခုမှာဖျော်ဖြေခဲ့တဲ့အစိုးရနှစ်ယောက်ကိုလည်းဖမ်းဆီးလိုက်ပြီးတော့အရက်တွေနဲ့တခြားမှုရေးဆွေးတွေကိုလည်းဖမ်းဆီးသိမ်းယူခဲ့တယ်လို့ဆိုပါတယ်။ဆောင်းရာသီကူးပြောင်းတဲ့အထိမ်းအမှတ်အဖြစ်နဲ့ကျင်းပခဲ့တဲ့ဒီပါတီပွဲဖိတ်ကြားစာကို Instagram လူမှုကွန်ရက်မှာတင်တာကိုရဲကတွေ့သွားတာကနေပါတီကျင်းပတာကိုသိသွားခဲ့တာဖြစ်ပါတယ်။နှစ်တနည်းရဲ့နေတာအတူဆုံးနေဖြစ်တဲ့ဆောင်းရာသီကြောက်ရောက်တဲ့နေ့ကိုအစင်လာအဖြစ်အီရန်နိုင်ငံမှာရောက်တာပွဲတော်ဆိုပြီးတော့ကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုအမေရိကန်ကယုံကြည်စစ်ဆေးမှုကနေပထမဆုံးချမှတ်လိုက်တဲ့အမေရိကန်ညောင်အမေရိကန်နိုင်ငံသားဘောလုံးသမားဟောင်းနှစ်ယောက်ကိုအခကြေးလိုက်စားမှုနဲ့အပြစ်ရှိကြောင်းအမေရိကန်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်တောက်ချတဲ့အမိန့်မချခင်မှာနယူးယောက်ပြည်နယ်ဖက်ဒရယ်တရားရုံးကတပတ်ကြာဆွေးနွေးခဲ့ကြပြီးတော့နောက်တတရမြောက်တယောက်ကိုလည်းနောက်တစ်ပတ်မှဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်လိန်လယ်မှုအမှု9ခုမှာ9ခုနဲ့ဆွဆွဲခံထားရတဲ့က6ခုနဲ့ဘရာဇီးဘောလုံးသမားဟောင်းဟိုဇေးမာရီယာမရင်ကိုအပြစ်ရှိကြောင်းအမိန့်ချခဲ့ပြီးတော့လိန်လယ်မှုနဲ့ဆွဆွဲမှု5ခုကနေပြီးတော့3ခုနဲ့ပါရဝေးဘောလုံးသမားဟောင်းဟွမ်အန်ဂယ်နပတ်ကိုအပြစ်ရှိကြောင်းဆုတ်ဖြတ်ခဲ့တာဖြစ်ပါတယ်ပြည်ဝနိုင်ငံဘောလုံးဖက်ဒရေးရှင်းရဲ့ခေါင်းဆောင်ဟောင်းမန်နျူရယ်ဘာဂါအပေါ်လိန်လယ်မှုဆွဆွဲချက်တစ်ခုအပေါ်မှာတော့နောက်ဆုံးဆုံးဖြတ်ချက်အတိမပြုတ်နိုင်သေးပါဘူးဒီ3ယောက်ဟာဘောလုံးပွဲတွေအတွက်ကြော်ညာခွင့်နဲ့ပတ်သက်ပြီးတော့ဒေါ်လာတန်းနဲ့ချီလက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့2015ခုနှစ်တုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်ရုရှားအောက်သားသမား17ယောက်ကိုအောက်သားပြိုင်ပွဲတွေကနေရာသတ်ပံထုတ်ပယ်လိုက်ပြီးတော့2014ဆိုချီဆောင်းရသည့်အိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့နောက်ထပ်အိုလံပစ်စုတစိမ့်နှစ်စုကိုလည်းပြန်ရုပ်သိမ်းလိုက်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြောကြားလိုက်ပါတယ်။2014ဆိုချီဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာအမျိုးသမီးနဲ့အမျိုးသားလူကာရေခဲပြင်ရှော့စီပြိုင်ပွဲတွေမှာတီးကြစီဝင်ပြိုင်ပြီးတော့ငွေတံဆိပ်တွေရခဲ့ကြတဲ့တာတီယာနာအီဗာနိုဗာနဲ့အော်ဘတ်ဒမ်ရှန်ကိုတို့ကိုပြိုင်ပွဲကနေထုတ်ပယ်လိုက်ပြီးတော့သူတို့ရဲ့စုတံဆိပ်တွေကိုလည်းပြန်ရုပ်သိမ်းလိုက်ပါတယ်။အနာဂတ်မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေကနေရာသပန်ထုတ်ပယ်ခံလိုက်ရတဲ့ဂျန်နဲ့အားသားသမားတွေကတော့2020ဗန်ကူးဘားဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာ စူးတိတ်နှစ်ခုရခဲ့တဲ့ရေခဲပြင်စကိတ်အမြန်စီးတဲ့အာကစားသမား2ဦးခရီးကြမ်းနှင်းလျှော်စီးအာကစားသမား3ဦးရေခဲပြင်ဟော်ကီကစားသမား2ဦးနဲ့နောက်ထပ်အာကစားသမား2ဦးလည်းပါဝင်ပါတယ်IOC ရဲ့ဆုံးဖြတ်ချက်က2014ဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပိုင်ခဲ့တဲ့ရုရှားအကစားသမားတွေဟာအစိုးရကိုယ်တိုင်ကကမကထလုပ်တဲ့တားမြစ်ဆေးသုံးဆွဲမှုအစီအစဉ်ကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာစုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။အခုချိန်ကြီးတော့နိုင်ငံတကာအိုလံပစ်အကစားကော်မတီ IOC ကရုရှားအကစားသမား43ယောက်ကိုပြိုင်ပွဲကနေထုတ်ပယ်ထားပါတယ်။ဒီထဲက22ယောက်ကတော့အကစားဆိုင်ရာအနုညာတခွန်သမားတွေအဖွဲ့ကိုအယူခံဝင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းကြောင့်ရွှေမြေပြိုမှုရေကြီးမှုတွေဖြစ်ပွားပြီးလူဒါဇင်နဲ့ချီပျောက်ဆုံးကအနည်းဆုံး133ယောက်သေဆုံးရတယ်လို့ဖိလစ်ပိုင်ရဲနဲ့တဘာဝဘေးအန္တရာယ်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။မင်းနနာဟုကျွန်းကဒူဘော့မြို့မှာလူအသေးပျောက်ရှိကြောင်းတောက်ကြနေကတင်ပြရထားပါတယ်။မြင်းရတက်ပြီးတော့အင်တွေမျောပါသွားတာကြောင့်ဒီရွာတစ်ခုလုံးမရှိတော့တလို့ဖြစ်သွားတယ်လို့ဒူဘော့ရဲ့ဝန်ထမ်းကပြောပါတယ်။အချိန်မတော်ရေကြီးမှုကြောင့်ပီယာကာပိုမြို့ကကြောက်တုံးနေနေရရွှေ့ပြီးတော့အင်ဂျီ40ပေါ်လဲပြီးကျခဲ့ပါတယ်။လူ12000ဟာလဲကုန်းမြင့်တွေစီထွက်ပြေးကြရတယ်လို့ရဲကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာဆိုရင်နှစ်စဉ်တိုင်ဖုန်းနဲ့မုန်တိုင်းတွေအခု20လောက်ကြုံရနေရှိပြီးတော့နှစ်ကုန်ပိုင်းရောက်တိုင်းတိုင်ဖုန်းမုန်တိုင်းတိုက်လိရှိပါရဲ့ရှင
်။စပိန်နိုင်ငံမှာတော့ Christmas ပွဲတော်ကာလထီကိုမနေ့တောက်ကြနေ့ကဖွင့်လှစ်လိုက်ပါတယ်။စပိန်ကျောင်းသားတွေကဒီစုကိုဖွင့်ပေးခဲ့တာဖြစ်ပြီးတော့စုငွေတန်ဖိုးစုစုပေါင်းကအမေရိကန်ဒေါ်လာ 2.8 ဘီလီယံတန်ဖိုးအထိရှိပါတယ်။လူတိုင်းကကိုကြိုက်တဲ့နံပါတ်ကိုရွေးပြီးထိုးနိုင်တာကြောင့်စပိန်နိုင်ငံရဲ့ဒီ Christmas Tree ကိုပေါက်နိုင်တဲ့သူကလည်းတယောက်မကရှိလာနိုင်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့မိုက်တန်းစင်တို့ပြောပြပေးကြတာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုလို့ထုတ်လွှင့်နေတဲ့အချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ပညာရေးဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေနဲ့ဆရာမတွေကိုအမြင်တက်ပြီးပညာရေးဆိုင်ရာပြပခီးစဉ်ဖိတ်ကြားမှုကိုတားဆီးပိတ်ပင်တာဟာနိုင်ငံတကာပညာရေးစနစ်လက်လာမှုတွေနဲ့တင်ယူစူးစမ်းမှုတွေကိုပိတ်ပင်တားဆီးရရောက်တဲ့အတွက်ပြန်ရောက်သိမ်းပေးဖို့နဲ့ပြပလက်လာမှုတွေကိုပညာရေးဝန်ကြီးဌာနဘက်ကပူးပေါင်းဆောင်ရွက်ဖို့ဆရာမတွေကတောင်းဆိုလိုက်ကြပါတယ်။ဒါပေမဲ့လို့အဖွဲ့အစည်းတွေဘက်ကလည်းလူရွေးခေါ်ယူပြီးအခွင့်အရေးကိုအသုံးချမဲ့အရေးကိုတော့စစ်စစ်ကြက်မှတ်တင်တယ်လို့လည်းထောက်ပြမှုတွေလည်းရှိပါတယ်။ဒီအကြောင်းပြည်စုံကိုမဆုမွန်ကတင်ပြထားပါရရှင်။
ပြပနိုင်ငံတွေကိုတင်နန်းဆွေးနွေးပွဲအစည်းအဝေးစာတမ်းဖတ်ပွဲညီလာခံဖိုရမ်နဲ့ချစ်ကြည်ရေးလေးလာရေးခီးစဉ်တွေကိုဘိုင်နိုင်းအမည်တက်ပြီးဖိတ်ကြားလာတာတွေနဲ့ပတ်သက်ပြီးပြပကိုဆစ်လွတ်မဲ့ကိစ္စတွေကိုပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနလက်အောက်ခံပညာရေးဝန်ကြီးရုံးကနေစနစ်တကျကြက်မှတ်ဆောင်ရွက်ရန်ဆိုပြီးအစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ14ရက်နေ့ရက်စွဲနဲ့အစိမ့်ပညာဦးစီးဌာနတွေကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လာမယ့် January 1ရက်နေ့2018ခုနှစ်ကနေစပြီးအမည်တက်ဘိုင်နိုင်းနဲ့ဖိတ်ကြားလာတဲ့ခီးစဉ်တွေကိုပညာရေးဝန်ကြီးဌာနဝန်ကြီးရုံးကခွင့်မပြုတော့ဘူးဆိုပြီးပညာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်내နဲ့တိုင်းတွေကတက္ကသိုလ်ဒီဂရီကောလိပ်ကျောင်းတွေကပါမောက္ခချုပ်ကျောင်းကြီးတွေနဲ့ညွှန်ကြားရေးမှူးချုပ်တွေကိုအကြောင်းကြားစာပေးပို့တာဖြစ်ပါတယ်။ဒီလိုမျိုးတားဆီးပိတ်ပင်တဲ့ညွှန်ကြားချက်အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းတက္ကသိုလ်ဆရာဆရာမများအသင်းကသဘောထားထုတ်ပြန်ခဲ့ပါတယ်။ပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်ပညာရေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေရဲ့တင် जा တင်ယူလိုစိတ်နဲ့ပညာရေးအဆင့်တန်းမြင့်တင်ရေးအတွက်လေ့လာမှုတွေနဲ့ပတ်သက်လို့ဒီညွှန်ကြားချက်ကအထောက်အကူမပြုတဲ့အတွက်ချင်းချက်မရှိပြန်လည်ရုပ်သိမ်းပေးဖို့နဲ့ပညာရေးဆိုင်ရာပြပခီးစဉ်တွေကိုဝန်ကြီးဌာနဘက်ကကူညီဆောင်ရွက်ပေးဖို့အလေးနဲ့တောင်းဆိုကြောင်းလည်းထုတ်ပြန်ခဲ့တာပါအခုလိုမျိုးပိတ်ပင်တားဆီးလိုက်ခြင်းအပြင်ပညာရေးဝန်ထမ်းတွေရဲ့နိုင်ငံတကာပညာရေးစနစ်တွေတင် जा တင်ယူမှုတွေနဲ့လေ့လာနိုင်ခွင့်တွေဆုံးရှုံးသွားနိုင်တယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ရဲ့အဖွဲ့ဝင်မူဝါဒရေးရာသုတေသနမှုမတ်တူတူမာကပြောပါတယ
်ခုတော့ဒါအစိမ့်ပညာဦးစီးဌာနကပေါ့နော်ထုတ်လိုက်တာပေါ့နော်အခုဒီတရားဝင်စာတော့လေဒီတရားဝင်စာမထုတ်ခင်ခရေကလည်းဒီသက်သနာကဒီကိစ္စကသူတို့ဒီဦးစီးဌာနတို့သူတို့ဒီပညာရေးဌာနတွေဆရာကြီးဓာတ်ထဲမှာအဲ့လိုအိမ်မတရားမှုကရှိနေတာပေါ့နော်အဲ့လိုဖွင့်လင်းပြောရင်တော့ဒီလိုရက်သားဆိုးရလက်ထက်မှာဒါမျိုးရရှိနေသေးတာဟောမဟုတ်တော်တော်လဲစိတ်ကြက်တဲ့အံလဲအံဟောတာပေါ့နော်အဲ့တော့ဟိုအဓိကဒီကိစ္စတွေကဆရာကြီးရဲ့ဒီလိလာတင်ရင်မှုကိုလေပူညီတာဟောသူတို့ရဲ့လိလာတင်ရင်မှုကိုလည်းပို့ပြီးအခွင့်လန်းပေးတဲ့ကိစ္စတွေဖြစ်တဲ့ခါကျတော့လေဒီပညာရေးဌာနတွေကတကယ်ဆိုဖိတ်ခေါ်တဲ့ဖွဲ့စည်းနေတော့ပူးပေါင်းဆောင်ရွက်ပေးတယ်ပို့ပြီးတော့ဖိတ်ခေါ်နိုင်အောင်လို့ပါလို့လေဒါတွေက
ဖိတ်ခေါ်မဲ့ဖွဲ့စည်းတွေကိုလည်းတော်တော်ဟိုချိန်ချအကြပါဘောနော်အဲ့လိုမျိုးမှတော့ထင်အဲ့တော့ချုပ်ပြီးတော့ဒါလောကမရှိတဲ့တော့တဲ့ပြန်ထန်းကြေညာချက်တွေဖြစ်တယ်ဘောနော်ဒါမျိုးတွေကလောကမလုပ်တဲ့တော့ဘောနော်ဒါပေမဲ့လို့မြန်မာနိုင်ငံလုံးဆိုင်ရာဆက်ဆံမှများအဖွဲ့ချုပ်ဒုက္ခဥဒ္ဒတာကတော့အခုလိုပညာရေးဝန်ကြီးဌာနဘက်ကစီစစ်ကြမ်းမှတ်မှုပေါ်ကြိုးစိုးလက်ခံပါတယ် ရှင်မင်းရင်းကြီးတို့ရှိရပုဂ္ဂိုလ်တွေကိုဖိတ်လိုက်တယ်ဗျာဖိတ်လိုက်တော့အဲ့ပုဂ္ဂိုလ်မပါမနေရဆိုပြီးတော့ဝင်ကြီးဌာနကိုအကြက်ကြိုင်တာမျိုးတွေလည်းကျွန်တော်တို့တွေ့ရပါတယ်အခုကလည်းလူပုဂ္ဂိုလ်တချို့ပေါ့နော်တစုကဒီလိုမျိုးသူတို့ကိုယ်တိုင်ရှာပြီးတော့နိုင်ငံရောခရီးစဉ်တွေကိုအတုံးချနေရတဲ့ဝင်ကြီးဌာနအနေနဲ့ဒါစစ်စစ်ဆောင်ရွက်တာမှန်တယ်လို့ကျွန်တော်တို့ဒီစာ
တယ်လို့မတ်တူတူမကတော့အကြံပြုပါတယ
်အခုအစိုးရပညာရေးဌာနတာဝန်ရှိတဲ့အတွက်ပို့ရောင်းချိတ်ဆက်ပြီးတော့ကိုယ့်လူတွေနိုင်ငံသားတွေမှာပေါ့နော်လေးလာရေးပဲဖြစ်ဖြစ်စီမနာပဲဖြစ်ဝက်ရှော့ပဲဖြစ်တင်တာပဲဖြစ်အဲ့ဒါကြီးဟုတ်ဟောအများကြီးလုံရင်ဒီချက်အများကြီးခွင့်လန်းရှိအဲ့လိုပဲပေါ့အဲ့လိုဘိုင်နိုင်နဲ့ဖိတ်တဲ့သူတွေအခွင့်လန်းရတယ်လို့ပဲတခြားသူတွေရဲ့အခွင့်လန်းတွေပညာရေးဝန်ကြီးဌာနအနေနဲ့မှာအစိုးရဆိုလို့ရှိရင်ပို့ပြီးတော့လုတ်ပိုင်ခွင့်နဲ့တရားဝင်မှုနဲ့ဟိုဗျနိုင်ငံတကာချိတ်ဆက်မှုတွေမှာပို့တော်မှ legitimacy ရှိသေးတယ်လေအဲ့လိုဟာတွေကိုအကူအညီပေးချင်တဲ့အဖွဲ့အစည်းတွေနဲ့လေပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားရင်လည်းအစိုးရကဥဆောင်ပြီးတော့လေဒီအခွင့်အလမ်းမျိုးရှာလို့ရပါတယ်အမှတ်တင်တာ
နိုင်ငံရဲ့အနာဂတ်ပညာရေးစင်တန်းမြင့်မားရေးအတွက်ဒီညွှန်ကြားချက်ကဘလို့နည်းနဲ့မှအထောက်အကူမပြုပါကြောင်းပညာရေးလောကမှာတော့ကန့်ကွက်မှုတွေနဲ့ဝေဖန်နေကြကြောင်းပါရှင
်ဒီနေ့တွင်မြန်မာနိုင်ငံကြီးမှာညီညာရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာရိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က012-32-2554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
ဒီစနေညတရားရည်လိုင်းဆွနကန်ကိုည9:00ခွဲမှစတင်မှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကတရားရည်လိုင်းဆွနကန်ကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့လက်ပရောင်းတောင်ကျင်းနီစီမံကိန်းပြည်ပခါနောက်ဆက်တွဲအခြေအနေပဲကြည့်ကြရအောင်ပါလက်ပရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ရင်းတနက်နဲ့ပြစ်ဒဏ်ခံရပြီးတည်ဆုံခဲ့ရတဲ့လေသူမကြီးဒေါ်ခင်ဝင်းတည်ဆုံမှုဟာဒီဇင်ဘာ22ရက်နေ့မှာ3နှစ်ပြည့်ပြီဖြစ်ပေမဲ့အမှုမှန်မပေါ်ပေါက်သေးပါဘူး။ဒါပေမဲ့ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုမလိုက်နာပဲစီမံကိန်းဆက်လုပ်နေတဲ့ကုမ္ပဏီတွေကိုအရေးယူပေးဖို့တွေအတွက်ဒေသခံ100လောက်ဟာဆန္ဒပြခဲ့ကြတာမှာလက်ကင်ရဲအင်အားနဲ့တားဆီးခဲ့ပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းရင်းမာပင်ခရိုင်စလင်းကြီးမြို့နယ်တဲကလက်ပရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေရဲ့လေယာဉ်တွေတိမ့်ခံရတာတွေကိုကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါ်ခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံခဲ့တာပါအခု3နှစ်ကြာလာပြီဖြစ်ပေမဲ့အမှုမှန်ပေါ်ပေါက်တာမရှိသေးသလိုလက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိသေးဘူးဆိုပြီးဒေသခံတွေကမြန်မာဝန်ပေါင်းကုမ္ပဏီရှစ်ကိုတွားရောက်ပြီးဆန္ဒပြခဲ့တယ်ဆိုပြီးဦးဆောင်သူဒေသခံတောင်သူတို့ကပြောပြပါတယ်
ကျောက်ခင်ဝင်းကိုတနက်နဲ့ပြစ်သက်တဲ့လူသက်တရခံအများဆုံးဖော်ထုတ်ရေးယူပေးရေးသုံးကောအစီရင်ခံစာကိုလေးစားလိုက်နာမှုမရှိတဲ့ကျင်းနီစီမံကိန်းကိုအများဆုံးတရားဥပဒေအရတရားစွဲဆိုပေးရေးနောက်တစ်ချက်ကအစားတို့မြေက1900ကိုအများဆုံးဖော်ဆောင်ပေးရေးဆိုပြီးတော့အဲ့ဒီသုံးချက်နဲ့အမားတို့တောင်းဆိုပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ်
လက်ပရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့လေသူမကြီးဒေါ်ခင်ဝင်းဟာတည်ဆုံခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေက ရှင်းနေရတဲ့အကူအညီနဲ့တရားဆက်ဆိုခဲ့ပေမဲ့2015ခုနှစ်အော်ဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်ရဆိုပြီးအမှုပိတ်ခံခဲ့ရပါတယ်ဒီကနေ့ဒေသခံတွေဆန္ဒထုတ်ဖော်တဲ့အပေါ်မြန်မာဝါပေါင်းကုမ္ပဏီတွေကတာဝန်ရှိသူတွေကဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ခြင်းမရှိဘူးဆိုပြီးဆန္ဒပြသူတွေကပြောပါတယ်
မတို့ဆန္ဒပြတော့ကြသူတို့ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့တယောက်မှမထွက်လာပါဘူးဒီခုလုံကြုံရေးတွေရဲတွေပဲမတို့ကိုတားဆီးတယ်လုံကြုံရေးရဲတွေကနှစ်တန်တားဆီးတယ်ပထမတစ်ခါကသူတို့ဒိုင်းကနဲ့ဟိုဒုတ်လေးတွေကင်ပြီးတော့သူတို့တားဆီးတယ်နောက်တစ်ခါကလက်နက်ကိုနဲ့ချိန်ပြီးတော့တားဆီးတာပဲရှိတာမိသူတဦးတယောက်မှတာဝန်ရှိတဲ့ပုဂ္ဂိုလ်မတို့ကိုလာတွေ့ဆုံရင်မရှိပါဘူးဒီကိစ
ဒီကိစ္စကသူတို့ရွာအနီးမှာပဲတပိတ်စခန်းဖွင့်ပြီးကန့်ကွက်ခဲ့ပြီးမြေကြတာရင်းညာကတော့တပိတ်စခန်းကိုအမိမသိသူတွေကမိရှို့သွားခဲ့တယ်လို့ဆိုပါတယ်။
တပိတ်စခန်းဖွင့်ထားတာ၃လလောက်ရှိသွားပြီမင်းညာတော့ခင်ဝင်ရဲ့ခနာပွဲလေးကိုလာတဲ့အပိတ်တက်ကိုကျွေးမွေးဖို့ရွာသူရွာသားတွေကခမင်းဟင်းချက်တဲ့အချိန်မှာတပိတ်စခန်းမှာလူတယောက်မှမရှိတဲ့အချိန်ကိုတပိတ်စခန်းကိုသူတို့ကမရှုဖြစ်စီးပစ်လိုက်ကြတယ်ဘသူပဲဝါရဲလို့ဘသူကမှမသိလိုက်ပြီးခဲ့တဲ့ဖေဖော်ဝါရီလောက်ကုန်ပိုင်းတော့ကတော့စနေညမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင
ကိုပြန်ပေးဖို့ကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်။လက်ပံတော်ကျင်းနီစီမံကိန်းကရရှိလာတဲ့အကျိုးအမြတ်တွေကိုမူလကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပါတယ်။ဒါပေမဲ့သမရဟောင်းဦးသိန်းစိန်လက်ထက်ကလုတ်ခဲ့တဲ့စုံစမ်းစစ်ဆေးကော်မတီအစီရင်ခံစာထွက်ပြီးမှာတော့2019နှစ်မှာစာချုပ်အသစ်ပြန်လည်ချုပ်ဆိုခဲ ီက30ရာခိုင်နှုန်းခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ခန်းတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ
UN မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုတော့ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်။ Ross Stewart နဲ့ Mary J. Blige တို့တီဆိုထားတဲ့ We Three Kings ဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင်
။ We Three Kings of Orient are bearing gifts we traverse afar.Field and fountain, moor and mountain, following yonder star.
Born a king on Bethlehem's plain, gold I bring to crown him again.
Yeah.
leading, still proceeding, guide us to your perfect life. That perfect life. We three kings of Orient are bearing gifts, we traverse afar.
Field and fountain, moor and mountain, following under stars.
Field and fountain, moor and mountain, following under stars.
Ross Taylor and Mary Jibli do this to Tara with three kings, so that the chingo nothing get out of view မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နိုင်ကြာည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံအရှေ့ကျန်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုတိုက်တဲ့နေရာမှာယူကရိန်းစစ်ရကိုအကူအညီပေးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိုကာကွယ်ရေးစွမ်းရည်တွေတိုးမြှင့်လာအောင်လှုပ်ဆောင်ပေးဖို့ဆုံးဖြတ်ချက်ဟာယူကရိန်းနိုင်ငံရဲ့ရေရှည်ကာကွယ်ရေးစွမ်းရည်ကိုတည်ဆောက်တဲ့နေရာမှာအကူအညီပေးဖို့နဲ့သူရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုကာကွယ်နိုင်ဖို့ကြိုးပမ်းမှုနဲ့အတူလှုပ်ဆောင်သွားဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်အမေရိကန်ရဲ့အကူအညီတွေဟာအခုကံကာကွယ်ဖို့တသက်ပဲဖြစ်တယ်လို့လည်းဒီကြေညာချက်မှာပြောထားပါတယ်။Christmas နေ့မှာ San Francisco ကနိုင်ငံခြားခီးသွားတွေအလာများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီးတော့ American အမျိုးသားတဦးကို FBI American ထောက်လှမ်းရေးဌာနကဖမ်းဆီးလိုက်ပါတယ် California ပြည်နယ် Modesto ကအသက်26နှစ်အရွယ် Everett Aaron Jameson ကိုဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးခဲ့တယ်လို့ FBI ကတောက်ချာနေမှာကြေညာခဲ့တာဖြစ်ပါတယ်ယူရန်နိုင်ငံတူရန်မြို့မှာအရက်သေးသားတွေတိုက်ကျခဲ့တဲ့ပါတီပွဲနှစ်ခုကနေလူငယ်အမျိုးသားနဲ့အမျိုးသမီး230ကိုယူရန်အာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ယူရန်နိုင်ငံရဲ့နိုင်ငံပိုင်သတင်းဌာနတစ်ပိုင်းသူဖြစ်နေတဲ့ ISN သတင်းအေဂျင်စီကပြောလိုက်ပါတယ်ဒီလူငယ်တွေကိုပါတီပွဲမှာအရက်သေးသားတောက်ဆမှုအမျိုးသားနဲ့အမျိုးသမီးတွေအတူတွဲကမှုစွဲချက်တွေနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့တောက်ကြာနေမှာဖော်ပြခဲ့ပါတယ်ရုရှားအကြမ်းသမား၁၁ယောက်ကိုအကြမ်းပြိုင်ပွဲတွေကနေရာသပံထုတ်ပယ်လိုက်ပြီးတော့2014ဆိုချီဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံအနိုင်ရခဲ့တဲ့အိုလံပစ်ဆုတသိမ်းနှစ်ခုကိုလည်းပြန်ရုပ်သိမ်းလိုက်တယ်လို့နိုင်ငံကအိုလံပစ်ကော်မတီ IOC ကကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းကြောင့်အနည်းဆုံးလူ133ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sick ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ view american တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချင်းညနေ6:00နာရီခွဲနဲ့9:00ထိ9.19 19.25တို့ကနေတက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ view ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.